VOA မြန်မာပိုင်းကပင်တိုင်ဆောင်းမရှင်ဦးစီသူအောင်မြင့်ကိုထောင်နှံနှစ်နှစ်ထပ်ပြီးတော့ချလိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။ VOA မြန်မာပိုင်းရဲ့ပင်တိုင်ဆောင်းမရှင်တဦးဖြစ်တဲ့ဦးစီသူအောင်မြင့်ကိုတက်မတော်ပြုကွဲအောင်လှုံ့ဆော်မှုပုံမှန်905ကကြီးနဲ့တရားစွဲဆိုထားတဲ့အမှုတစ်ခုအတွက်အလုံနဲ့ထောင်နှံနှစ်နှစ်ချမှတ်လိုက်ပါတယ်။905ကကြီးအမှုနဲ့ပဲပြီးခဲ့တဲ့အောက်တိုဘာလတုန်းကသူ့ကို3နှစ်ပြစ်ဒဏ်ချခံထားရတာကြောင့်အခုဆိုရင်တော့ဦးစီသူအောင်မြင့်ကိုထောင်ချထားတာစုစုပေါင်းထောင်နှံ9နှစ်ဖြစ်သွားပါပြီ။ဦးစီသူအောင်မြင့်ရဲ့အမှုနောက်ဆုံးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုတော့မက်ခင်ဖြူထွေးကတင်ပြပေးပါမယ်ရှင်
။ဦးစီသူအောင်မြင့်အပေါ်ဗဟန်းမြို့နယ်ရဲစခန်းမှာအမှုဝင်ခဲ့တဲ့တက်မတော်ပြုတ်ကွဲအောင်လှုံ့ဆော်မှု905ကကြီအမှုအတွက်ဒီကနေ့အင်းစိန်အကျဉ်းထောင်အတွင်းဗဟန်းမြို့နယ်အထူးတရားရုံးကအလုံနဲ့ထောင်နှံနှစ်နှစ်ချမှတ်လိုက်ပါတယ်။ထောင်နှံချမှတ်လိုက်တာနဲ့ပတ်သက်လို့ဦးစီသူအောင်မြင့်ရဲ့ရှင်းလင်းကဗီဒီယိုမြန်မာပိုင်းကိုအခုလိုပြောပါတယ်
။ဒီနေ့ဆရာကွာ905တက်ကကြီးကိုဗဟန်းရုံးကကြတော့ထောင်နှံနှစ်နှစ်ချမှတ်လိုက်တယ်ပေါ့နော်။ပြီးတော့ဒီထုတ်ရက်တွေနဲ့ထုတ်လို့ခံစားရဆိုပြီးတော့လေ။ဟောအလုံနဲ့ထောင်နှံပေါ့။ဒါကတော့သူကယူပန်ဟိုတက်ဖို့တော့ပြောထားတာရှိတယ်ပေါ့နော်။အဲနေတောင်းပါတယ်ကြာ။
VOA မြန်မာပိုင်းအတွက်ပင်တိုင်းဆောင်းပါးရေးသားပေးတယ်လို့ Frontier မြန်မာနဲ့မြန်မာနောင်သတင်းဌာနတွေအတွက်လည်းဆောင်းပါးတွေရေးသားခဲ့တဲ့ဦးစီသူအောင်မြင့်ဟာ2022ခုနှစ်ဩဂတ်လ15ရက်နေ့ကအဲဇင်းစစ်ရာကနေဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။လူမှုမီဒီယာပေါ်မှာဦးစီသူအောင်မြင့်ရေးသားချက်တွေကနိုင်ငံတော်နဲ့တက်မတော်ပြုတ်ခွဲအောင်လှုံ့ဆော်ရေးသားမှုဖြစ်စေခဲ့တယ်။နိုင်ငံတော်ကိုအကြီးအညိုပြက်စေခဲ့တယ်လို့စစ်ကောင်စီကဆွဆွဲပြီးတက်မတော်အကြီးအညိုပြက်စေမှုပုံမှန်905ကကြီးနဲ့အမှုနှမှုနောက်နိုင်ငံတော်ကြီးညိုပြက်အောင်ပြုလုပ်မှုရာဇသက်ကြီးဥပဒေပုံမှာ124ကကြီးနဲ့တမှုစုစုပေါင်း3မှုနဲ့စစ်ကောင်စီကတရားစွဲဆိုခဲ့တာပါ။ပဇွန်တော်တရားရုံးမှာတရားစွဲခဲ့တဲ့905ကကြီးအမှုအတွက်အောက်တိုဘာလ9ရက်နေ့ကထောင်နှံ3နှစ်ချထားပြီးမှအခုဆိုရင်စုစုပေါင်းထောင်နှံ9နှစ်ချခံထားပါဗျ။ဆက်လက်စစ်ဆေးနေတဲ့နိုင်ငံတော်ကြီးညိုပြက်စေမှုအမှုကြားနာမှုအခြေအနေကိုလည်းသူ့ရဲ့ရှင်းလင်းကအခုလိုပြောပြပါဗျ။
နောက်အမှုကကြတော့မအားလို့ဒီဟိုပေါ့ဆရာရဲ့ခန္ဓာတက်ပြီပေါ့နော်ခန္ဓာတက်ပြီတယောက်ကြံနေအဲ့ဒါကဒီမတ်ဆက်ခံပေါ့နော်မတ်ဆက်ခံကိုဒါထောင်းထုတ်မိတဲ့ထုတ်ပိုင်းကပြီးခဲ့တဲ့အပတ်ကလည်းအဲထောင်းထုတ်ပြီဆိုပြီးတော့ပဲအဲပြောတာပေါ့နော်အဲ့တော့ဒါဒီကတော့ဒီတစ်ပတ်ထပ်ပြီးတော့ထုတ်ပြီးနေပေါ့နော်အဲဆိုပြီးတော့အဲ့လိုမျိုးပြောထားတာဆိုတော့မတ်ဖြန်ချင်းချင်းရှိတယ်လေဆရာခန္ဓာတက်ပြီဖတ်လာရင်တော့သိရမှာပေါ့အမစီမနေမဖြစ်ဘူးဆိုရင်တော့မားတို့ကအာပယ်ရမယ့်သဘောဖြစ်တာပေါ့နော်။ဟောင်းကလည်းမထုတ်သေးဘူးဆိုတော့လေ။အဲပယ်ပယ်ပြရတဲ့ချိန်တော့ချိန်ကြလို့ရှိလို့ရှိရင်မားတို့အမိတ်ပေါ့
မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ကတည်းကပြည်တွင်းမီဒီယာ10ခုကျော်ကိုတရားဝင်ထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားယာကနန်းနဲ့ချီဖန်စီကန်တရားစွဲဆိုခံခဲ့ရပါတယ်။သတင်းသမားတွေမှတ်တမ်းပြုစုထားတဲ့စင်အရာ2022ခုနှစ်ဖေဖော်ဝါရီလကနေဒီနှစ်နိုဝင်ဘာလအထိတနင်္ဂနွေလုံးမှာသတင်းသမားအယောက်150နီးပါးဖမ်းဆီးခံခဲ့ရပါတယ်။အခုနိုဝင်ဘာလနောက်ဆုံးစရင်အရာဖမ်းဆီးခံအယောက်150နီးပါးထဲမှာအယောက်60ကျော်ပြန်လွတ်ခဲ့ပြီးလက်ရှိသတင်းတောက်အယောက်50နီးပါးအကျဉ်းထောင်အသီးသီးမှာဆက်လက်အကျဉ်းကျခံနေရဆဲဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့သတင်းသမားတွေအဖမ်းခံရတဲ့အရေးအတွက်နဲ့ပတ်သက်လို့ဝန်ခံပြောဆိုတာအတိအပြည့်ချက်တစုံတရာပေးတာမျိုးမရှိပါဘူးရှင်။